အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်ပထမဆုံးစတင်လုပ်ဆောင်ပြီးအီရန်ပေါ်ချမှတ်ထားတဲ့တံခါးရေးချူမှုအားလုံးကိုရုပ်သိမ်းရမယ်လို့အီရန်သမ္မတဟက်ဆန်ရူဟานီကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်ဖို့စံနာမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့သမ္မတရူဟานီကပြောပြီးတံခါးရေးချူမှုတွေဟာတရားမဝင်မှုကျိုးကျောင်းစီလျော်မှုမရှိဘူးမျှတမှုမရှိဘူးလို့ပြောပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုထိန်းချုပ်ရေးသဘောတူညီချက်တည်တည့်ရအတွက်စစ်ဆင်ညှိနှိုင်းဖို့လာမယ့်သတင်းပတ်တွေအတွင်းသမ္မတရူဟานီနဲ့တွေ့ဆုံမဲ့အလားအလာတိတ်ကိုကောင်းနေတယ်လို့သမ္မတထရမ့်ကတနင်္လာနေ့မှာပြောတာပါ။2025ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာသဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ပြည်သူနိုင်ငံမှာကျင်းပတဲ့စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 ထိပ်သီးအစည်းအဝေးအစုံမှာသမ္မတထရမ့်ကအီရန်ကတွေ့ကျင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောခဲ့ပါတယ်။အီရန်ပေါ်လွန်ခဲ့တဲ့တစ်နှစ်ကသူချမှတ်ခဲ့တဲ့စီးပွားရေးတန်ခတ်အရေးယူမှုတွေကြောင့်အီရန်ဟာလုံးဝအထိနာနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့စီးရေးတိုးချဲ့မှုတွေနဲ့တိုက်ခိုက်မှုတွေလုပ်ပြီးပြည်ပမှာတင်းမာမှုအရှိန်မြင့်လာအောင်ပြည်ရန်ကမလုပ်ပါဘူးဆိုတော့တတ်မှတ်ချက်အောက်မှာဒါသမ္မတရူဟานီနဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်